ရန်ကုန်တိုင်းဒေသကြီးပါဝင်ပေါ့နော်ဒီတိုင်းနယ်ပြည်နယ်အခြားတိုင်းနယ်ပြည်နယ်တွေမှာသွေးလွန်တကွေးရောဂါဖြစ်ပွားမှုနှုန်းကဘယ်လောက်လောက်ရှိလဲသိပြရစီစ
ီဟုတ်ပါပြီကျွန်တော်တို့တရက်တလ2016ခုနှစ်ကနေ2ရက်8လ2016ရနေ့ထိပေါ့နော်ဒီနေ့ဒီကျွန်တော်မြန်မာနိုင်ငံတဝန်းမှာကျွန်တော်သွေးလွန်တကွေးရောဂါဖြစ်ပွားသူ4855ဦးကျွန်တော်တို့ရှိပါတယ်ကျွန်တော်သေဆုံးမှုအနေနဲ့တော့ကျွန်တော်တို့ဦး20ရှိပါတယ်အဲ့ဒီမှာကျွန်တော်ဖြစ်ပွားမှုများပြားတဲ့ပြည်နယ်တိုင်းတွေကနံပါတ်1ကတော့ရန်ကုန်ပေါ့နော
်
ရန်ကုန်မှာကျွန်တော်တို့982မှ6ဦးကျွန်တော်တို့ဖြစ်ပွားပါတယ်ပြီးတော့ရန်ကုန်မှာ4ဦးကျွန်တော်တို့သေဆုံးမှုကျွန်တော်ရှိပါတယ်နောက်ကကျွန်တော်ဒုတိယတစ်ခုကတော့မန္တလေးပါမန္တလေးကကျွန်တော်တို့942မှ8ဦးကျွန်တော်တို့ဖြစ်ပွားပါတယ်ဒါဆိုလည်းမန္တလေးမှာတော့သေဆုံးတဲ့လူတော့ကျွန်တော်တို့မရှိပါဘူးတတိယမြောက်တစ်ခုကတော့ကျွန်တော်အေယာဝတီပါအေယာဝတီမှာတော့904ဦးကျွန်တော်တို့ဖြစ်ပွားမှုရှိပြီးတော့မှသေဆုံးသူ3ဦးကျွန်တော်တို့ရှိပါတယ်
ဟုတ်ကဲ့ပါဆရာဒါဆိုရင်ဒီသွေးလွန်တကွေးယောဂါကဘယ်လိုအသက်အရွယ်အပိုင်းခြားတွေမှာအများဆုံးဖြစ်ပွားနေရလဲဆရာ
အဓိကအပြင်ကျွန်တော်ဖြစ်ပွားမှုအများဆုံးအသက်အဆုကတော့9နှစ်ကနေ6နှစ်ကျွန်တော်တို့ဖြစ်ပါတယ်ခင်ဗျာ
ဒီသွေးလွန်တကွေးယောဂါကိုမဖြစ်ပွားအောင်ပေါ့နော်ဘလို့ကာကွယ်နှိမ်နှင်းမှုမျိုးတွေရောဟိုဘလို့ကုသဖို့လုပ်ငန်းစဉ်တွေရောဆရာတို့အနေနဲ့ချမှတ်ထားတာတွေရှိလို့မသိဘူးဆရာ
ကျွန်တော်တို့ကတော့သွေးလွန်တကွေးယောဂါကိုကာကွယ်ရေးလုပ်ငန်းကိုလည်းကျွန်တော်တို့လုပ်ပါတယ်နောက်တစ်ခါကျွန်တော်တို့ကနေလို့မှနှိမ်နှင်းရေးလုပ်ငန်းကိုလည်းကျွန်တော်လုပ်ပါတယ်တပြိုင်တည်းထဲမှာပဲကျွန်တော်တို့အင်ပြန်ရေးကြည့်တဲ့ကုသရေးလုပ်ငန်းတွေလည်းကျွန်တော်တကိုင်းနဲ့ဆက်လုပ်ပါတယ်။ဥပမာအပြင်ကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်ကာကွယ်ရေးလုပ်ငန်းပေါ့နော်။ကာကွယ်ရေးလုပ်ငန်းမှာကျွန်တော်တို့ကတနိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်တို့ကဖုံးသွင်းလဲစစ်ပေါ့။ဖုံးသွင်းလဲစစ်ဆိုတာ environmental manipulation လို့ခေါ်ပါတယ်ခင်ဗျာ။ဒါကကျွန်တော်လူတို့ရဲ့အင်အားကိုရယူပြီးတော့မှပိုးလောက်လမ်းပေါ့နော်။အဲဒီပိုးလောက်လမ်းကကျွန်တော်ခြင်ကြားပိုးလောက်လမ်းပေါ့။သွေးလွန်တကွေးယောဂါ virus ပိုးကိုတည်ဆောင်တဲ့ခြင်ကြားပိုးလောက်လမ်းကိုကျွန်တော်တို့ကနှိမ်နင်းတဲ့လုပ်ငန်းကျွန်တော်လုပ်ပါတယ်။
ဟုတ်ကဲ့
အဲ့လိုလုပ်တဲ့အခါမှာကျွန်တော်တို့ကနေပြီးတော့မှတက်ဆိုင်ရာစံမရေးဌာနတွေနှင်းတွေဟိုဝန်ကြီးဌာနတွေပေါ့နော်ဒါတရားရီကကျွန်တော်တို့ကနေကူညီကြည့်ချက်ပေးရမှာကျွန်တော်ဖြစ်ပါတယ်အဓိကကျွန်တော်လှုပ်ဆောင် main actor ဆိုတော့ကျွန်တော်ပြည်သူလူထုဖြစ်ပါတယ်ပြည်သူလူထုရဲ့အင်အားကိုကျွန်တော်မပါဘဲနဲ့လုပ်လို့မရပါဘူးဒါလည်းပဲကျွန်တော်တို့ကဒီပေါ့အင်တမတ်တင်ကြတဲ့ချက်ဖြစ်ပါတယ်ဒါမှမဟုတ်အရင်တင်လို့ပေါ့နော်ဆရာတို့ RF ကနေတစ်ဆင့်ကျွန်တော်မြန်မာနိုင်ငံတည်းမှာရှိပြည်သူတရားလုံးကိုကျွန်တော်မေတ္တာရပ်ခံချင်တာကျွန်တော်ရှင်းကြားပို့လောက်လမ်းကိုနှိမ်နင်းတဲ့နေရာမှာမိမိတို့တိမ်မိမိတို့ရက်ွက်လို့မိမိတို့ရွာလုံးပြေပေါ့နော်စီမံတွေချမှတ်ပြီးတော့မှကျွန်တော်တို့တပတ်လင်တစ်ကြိမ်အနည်းဆုံးပေါ့ရှင်းကြားပို့လောက်လမ်းကိုကျွန်တော်မရှိရအောင်ဆောင်ရွက်ကြဖို့အတွက်ကျွန်တော်နေတိုက်တွန်းမြင့်တာရက်ခံပြုပါရစေ။ဒါကတော့ကျွန်တော်ကာကွယ်ရေးနဲ့ပြောတာပေါ့နော်။နှိမ်နင်းရေးကတော့ကျွန်တော်သွေးလွန်တကွေးလူနာစီရင်ကိုကျွန်တော်ရရှိနေရရှိပြီဆိုလို့ရှိရင်ဒီလူနာကိုကွင်းစင်းရှာဖွေတယ်။ရှာဖွေပြီးလို့ရှိရင်လူနာရဲ့အိမ်ပတ်ဝန်းကျင်တစ်ဝိုက်မှာဖျားညာနေတဲ့ကလေးများကလေးငယ်များထပ်မံရှိမရှိပေါ့နော်။ကျွန်တော်တို့ရှာဖွေတော့ fever surveillance လုပ်ပါတယ်။ပြီးတဲ့အခါကျလို့ရှိရင်ကျွန်တော်တို့အဲ့ဒီကလေးလူနာအိမ်အပါဝင်ပေါ့နော်။ပတ်ဝန်းကျင်အိမ်တွေကိုကျွန်တော်စီးမိုင်းမှုပါတယ်။ကျွန်တော် thermal fogging လို့ကျွန်တော်ပြောပါတယ်။ဒါကကျွန်တော်စက်ကြီးချင်းကိုနှိမ်နင်းတဲ့အနေနဲ့ space spraying လို့ခေါ်တယ်။thermal fogging ကျွန်တော်လုပ်ခြင်းဖြစ်ပါတယ်လူနာအိမ်နဲ့ပတ်ဝန်းကျင်အိမ်တွေကိုကျွန်တော်တို့ကနေပြမအပိတ်ခတ်ပါတယ်သူတို့ဖုံးသွင်းလဲစင်ပြီးနေကျွန်တော်ချင်ကြားပို့လောက်လမ်းကျွန်တော်နှိမ်နင်းပါတယ်ပြီးတဲ့အခါကျွန်တော်တို့ကအိုးတွေခွက်တွေရဲ့ကျွန်တော်အတွင်းနိုင်ငံမှာကျွန်တော်ရှိတဲ့ချင်ကြားဥတွေနဲ့ virus ပိုးတွေသိဆုံးသွားအောင်ကျွန်တော်ကိုတိုက်သေးကြောတဲ့လုပ်ငန်းတွေကိုကျွန်တော်တို့ကနေပြစံမရေးဌာနဥဆောင်ပြီးတော့မှဆက်ဆံလူစုရဲ့အကူအညီနဲ့ကျွန်တော်ဆောင်ရွက်တာဖြစ်ပါဒါနှိမ်နင်းရေးပေါ့နော်ကုသရေးကတော့ကျွန်တော်တို့ယောဂဖြစ်ပွားမှုကရှိနေပြီမဲ့လဲကျွန်တော်ကုသရေးကထိရောက်တဲ့အတွက်နေ့စဉ်နေ့စဉ်သိနှုန်းတွေကတော့ဒုသမီးကျွန်တော် case for the fatality rate လို့ခေါ်တာပေါ့နော်ပြေုံတက်တဲ့လူနဲ့သိဆုံးတဲ့လူနဲ့နှိုင်းချင်ပြီးကျင်နေ့စဉ်မှာကျွန်တော်ကျင်ကြဆင်းလာတာကိုကျွန်တော်တွေ့ရပါတယ်ခင်ဗျာ
ခုလိုမွေးရတယ်မှာပေါ့နော်ဒီရေကြီးရေရှမ်းမှုတွေကလည်းဖြစ်ပွားနေတာဆိုတော့ဒီကုလွန်တကွေးယောဂါနဲ့နောက်ဆက်တွဲဘလူးယောဂါတွေများဖြစ်ပွားလာနိုင်မလဲမသိဘူးဆရာ
ကျွန်တော်ကျန်တဲ့ယောဂါတွေတော့ကျွန်တော်အနေနဲ့ဟိုပါကျွန်တော်ကဒီကသွေးလွန်တကွေးနဲ့ပတ်သက်လို့ကျွမ်းကျင်တယ်လို့ဆိုတော့လေကျန်တဲ့ယောဂါတော့ကိုဝေဖန်ဖို့ရကျွန်တော်အနေနဲ့ဟိုမစွန့်ပါဘူးသို့တော်လည်းပဲကျွန်တော်သွေးလွန်တကွေးယောဂါကတော့ရေကြီးရေရှမ်းမှုနဲ့တော့ကျွန်တော် diet option တော့ကျွန်တော်တို့ဟိုပတ်သက်တဲ့အနေအထားမျိုးတော့ကျွန်တော်မရှိဘူးပေါ့နော်သို့တော်လည်းပဲကျွန်တော်တို့ကတစ်ချက်တော့ကျွန်တော်တို့ intensity ထားမှာကျွန်တော်ဖြစ်ပါအဲ့ဒါဘာလို့ဆိုလို့ရှင်သွေးလွန်တကွေးယောဂါကိုတည်ဆောင်ပေးနိုင်တဲ့ချင်းကြားပို့လောက်လမ်းပေါ့နော
်ဟုတ်ကဲ့
ချင်းကြားပို့လောက်လမ်းကကျွန်တော်ရေကြီးပြီးတော့မှကျွန်တော်ရေပြန်ကျသွားခဲ့လို့ရှင်အဲ့ညမှာကျွန်တော်ဦးရီခွက်ဆွပစ်ထားတဲ့အိုးစုခွက်စုပ်တွေလေကျွန်တော်တို့ကြည့်နိုင်တာပေါ့နော်အဲ့တည်းမှာရေတင်ပြီးတော့မှကြံခဲ့မယ်ဆိုရင်အဲရေတင်ပြီးတော့မြုပ်နေတုန်းကတော့ကျွန်တော်တို့ကပြဿနာမရှိဘူး။ဘာလို့မြုပ်နေတုန်းဆိုတော့ကဘယ်လိုမှဒီခွက်ရဲထဲမှာမပေါက်နိုင်ဘူးလေ။ရေပြန်ကျသွားတဲ့အချိန်မှာကျွန်တော်တို့ပြင်ကြံရင်းခဲ့တဲ့အိုးတွေခွက်တွေရှိခဲ့မယ်ဆိုရင်အဲအိုးခွက်တွေမှာရေအောင်ပြီးတော့မှတပတ်ဆယ်ရက်ခန့်ကြာတဲ့အခါမှာချင်းပေါက်လာနိုင်တာပေါ့နော်။အဲ့ဒါကြောင့်ဘာလို့ပြင်တယ်လဲဆိုရင်အဲရေကျသွားတဲ့အချိန်မှာအဲဒီလွတ်ပစ်ထားတဲ့ရေတင်ကြံတဲ့ရာတာယာအဟောင်းတွေဘက်ထရီအိုးစုတွေအိုးစုခွက်စုပေါ့ကရေတင်ကြံတာမှန်းမှ cleaning campaign ပေါ့။ပန်ရှင်းကျွန်တော်တို့ပြင်ချင်းအချင်းကျွန်တော်တို့ကနေပြမနောက်ဆက်တွဲအချင်းမျိုးကျွန်တော်ကာကွယ်နိုင်မှာ။သို့တော်လည်းပဲရေကြီးတိုင်းသွေးလွန်တကွေးဆက်ဖြစ်လိမ့်မယ်လို့ကျွန်တော်ဒီလိုကံဒီကံမလို့ကျွန်တော်ပြောလို့တော့မရပါဘူးခင်ဗျ။
အခုလိုဖြေချပေးတဲ့အတွက်ဆရာဒေါက်တာဇော်လင်းကိုကျွန်တော်တို့ RFA ကအထူးပဲကျေးဇူးတင်ပါတယ်ဆရာ
။ဟုတ်ကဲ့ပါ။